ဘာမောကကျောဆရာတော်ဘုရားမဩဝါဒကထာငွေကြေးချင်းမြင့်ပေးมาဖြစ်တဲ့တွေ့တင်နန်းသားများအားလုံးမိမိတို့ယုံသေးစွာနိုင်ယူကြပါရန်လေးစားစွာမေတ္တာရက္ခအပ်ပါれဆရာတော်ဘုရားမဩဝါဒကထာငွေကြေးချင်းမြင့်ပေးသနာတော်မူပါရန်ဆရာတော်ယုံသေးစွာရှောက်ထားပန်ကြပါれဘုရား
အဘိဓမ္မေသုတ်ပတိပန္နောပညာသမ္ပရာနိဗ္ဗာယစတတ္တောပဋိသင်္ဘိဒါပါပုဏ္ဏတိအဘိဓမ္မာသင်ယူတဲ့အဘိဓမ္မာသင်တန်းသားတိုင်းသင်တန်းသားတိုင်းအဘိဓမ္မာသင်တန်းကိုပို့ချနေကြတဲ့ဆရာတိုင်းဆရာတိုင်းအဘိဓမ္မာတရားကိုနာယူနေကြတဲ့အဘိဓမ္မာဓမ္မပဋိဌာကပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့အဘိဓမ္မဆိုတဲ့အလွန်လေးနက်တဲ့တရားခန္ဓာအရဏဓာတုစာလို့သာသနာ့ဘအခါမှာကြားသူကိုအလွန်ခဲရင်တဲ့အမတန်လေးနက်တဲ့အဘိဓမ္မာတရားကိုသင်ယူနေကြရတာဟာအလွန်တရာမှတန်ဖိုးရှိပြီးအလွန်ထူးခြားတဲ့အသိဉာဏ်ကိုရရှိကြတာဖြစ်ပါတယ်။အဘိဓမ္မေသုတ်ပတိပန္နောပညာတံပဒံနိဒာယ။အဘိဓမ္မာကိုစနစ်တကျလေ့လာကြမယ်သင်ယူကြမယ်။အဘိဓမ္မာလာတဲ့အချိန်ကျင့်သုံးကြမယ်ဆိုလို့ရှိရင်ဘုရားမြတ်စွာရဲ့သာသနာတော်မှာအစဉ်မြင်ဆုံးလို့ဆိုတဲ့ပညာလောကကြီးမှာလည်းအချီးမအဆုံးလို့ဆိုတဲ့ပညာထိုပညာမျိုးကိုရရှိကြမှာဖြစ်တယ်တခြားဒေသနာတော်တွေနဲ့မတူဘဲနဲ့အဘိဓမ္မာဒေသနာတော်ဟာလူတူတယောက်ရဲ့ပညာကြီးအစွမ်းအစကိုမြင့်မားတိုးတက်စေတဲ့ဒေသနာတော်မျိုးဖြစ်တော့အဘိဓမ္မာသင်ရတယ်ဆိုရင်ပဲထူးခြားတဲ့အသိဉာဏ်တွေမိမိတို့တဏ္ဍာမှာရရှိလာတယ်။ဒီရရှိလာတဲ့အသိဉာဏ်ဟာကိုယ်တဏ္ဍာမှာပျောက်ကွယ်သွားတာမဟုတ်ဘူး။အကြောင်းမတိုက်ဆိုင်လို့မိမိရဲ့ mental process လို့ခေါ်တဲ့စိတ်အစဉ်ထဲမှာကိဝတ်နေလို့မပေါ်လာအောင်အကြောင်းတိုက်ဆိုင်လာပြီဆိုလို့ရှိရင်ဖြင့်ဒီအသိဉာဏ်ဟာမိမိဖို့အမတန်မှထူးခြားတဲ့အသိဉာဏ်တစ်မျိုးဖြစ်လာမှာပါ။ဒါကြောင့်မို့အဘိဓမ္မာသင်ရတယ်ဆိုတာအလွန်ကျေးဇူးများတယ်လို့ထေရဆရာကြီးများကဖွင့်ပြ။အဘိဓမ္မာဆိုတာ analyze လုပ်ပြီးတော့ကြားတဲ့ဒေသနာမျိုးဖြစ်သည့်အတွက်ကြောင့်နေစဉ်လူတွေတွေးထင်နေကြတဲ့အတွေးအထင်ကိုဖြတ်ကျော်ပြီးတော့လူတွေမတွေးနိုင်တဲ့အပိုင်းကိုအဘိဓမ္မာကမိမောင်းထိုးပြထားတာလူတွေနေစဉ်တွေးတာဟာ concept လို့ခေါ်တဲ့ရှင်းပြပိုင်းဆိုင်ရာအပေါ်ယံကိုသာတွေးထင်ပြီးတော့သူပဲငါပဲလူပဲနတ်ပဲဆိုတဲ့အပေါ်ယံအယူဆတရားသူအယူဆတရားကိုထွန်းပေါက်နိုင်ခြင်းကမစွမ်းနိုင်ကြဘူးထွန်းပေါက်နိုင်တဲ့အသိဉာဏ်မျိုးကိုမရဘူးအဘိဓမ္မာကတော့တာမန်အသေးအထင်တွေကိုဖြတ်ကျော်ပြီးတော့ထိုးအထွေးထင်တဲ့အလွန်နဲ့နဲ့ရှိုင်းလာတဲ့ထိုး concept ရဲ့အတွင်းသားအနှစ်ဖြစ်နေတဲ့ယုတ်တရားနံတရားတွေကိုပိုင်းခြားစိတ်ဖြာပြီးပြသတဲ့ကျမ်းဖြစ်လို့အလွန်ကိုလေးနက်လာတဲ့ဒေသနာတော်တစ်မျိုးဖြစ်တာပေါ့အဘိဓမ္မာသိမယ်ဆိုလို့ရှိရင်သဘာဝဓမ္မနေအားဖြင့်သိเสียမကြံလောက်အောင်ထူးခြားထမြက်တဲ့အသိဉာဏ်မျိုးကိုရတာဖြစ်လို့အဘိဓမ္မာသင်တဲ့ပုဂ္ဂိုလ်တွေဟာ analytical knowledge ောက်analytical knowledge လို့ဆိုတဲ့ ปฏิตันติระญาณမျိုးကိုရရှိနိုင်မှာဖြစ်ပါဉာဏ်ဤဉာဏ်လေးဆိုတာမိမိလေ့ကျင့်နေတဲ့အနေထားပေါ်မှာမူတည်ပြီးတော့မိမိလေ့ကျင့်ထားတဲ့အတိုင်းမိမိတို့တဏ္ဍာမှာဖြစ်ပေါ်လာတာဖြစ်တယ်အဘိဓမ္မာဟာအမြဲတမ်းအရာခံသိကိုခွဲခြားစိတ်ပြပြီးတော့ရှုမြင်တတ်တယ် ညစွာဘုရားကဟောလို့ရှိရင်လေအသေးစိတ်ခွဲခြားပြီးတော့ဟောတာဖြစ်တာကိုဆိုပါစို့လူတွေပြောနေကြတဲ့ငါစိတ်ထဲမှာအကြံကလေးတစ်ခုပေါက်တယ်လို့အရက်ထဲမှာပြောနေကြတဲ့စိတ်ဆိုတာလေးတွင်ပဲဘုရားမြတ်စွာကခွဲခြားစိတ်ချံပြီးတော့ဟောထားတယ်စိတ်လို့ကြားရတဲ့နံလေးဟာတဘာဝတရားလေးဟာအနည်းဆုံး၈ခုနဲ့ဖွဲ့စည်းထားတယ်ဗိဓမ္မာသင်တဲ့ပုဂ္ဂိုလ်တိုင်းသိတယ် unity of 8ခုခုလို့ပြောမယ်ဆိုရင်8 in 1 ပေါ့စိတ်ဆိုတဲ့သဘာဝတရားလေးတစ်ခုတည်းမှာပဲရှင်မျိုးဟာပါဝင်ဖွဲ့စည်းထားတာဖြစ်တယ်စိတ်လို့ပြောရတဲ့အခြေခံသဘာဝတရားလေးကတစ်ခုနဲ့ထိုစိတ်ကိုမှီပြီးတော့ဖြစ်ပေါ်လာတဲ့စိတ်ရဲ့အင်အားစုများလို့ပြောရမယ့်ဟာကအနည်းဆုံး9ခု အလုံးရှိခုနဲ့ဖွဲ့စည်းထားတယ်ဆိုတာတပည့်တော်မှာဒေသနာတော်ကသာလင်ခွဲခြားစိတ်ချပြီးတော့ပြတာဖြစ်တယ်။တမန်အပြင်ပြောမယ်ဆိုလို့ရှိရင်စိတ်တစ်ခုတည်းပဲရည်ညွှန်းပြီးတော့ပြောနေကြ။ရုပ်ဆိုတဲ့နေရာမှာလည်းပဲရုပ်ကိုခွဲခြားစိတ်ပြပြီးတော့ကြည့်ကြအောင်တော့ရုပ်ရှိခုဟာတစ်ခုတည်းအနေ ယက်တိနေတဲ့အသင်တန်တန်ကိုသိနိုင်စွာမြင်နိုင်စွာမရှိပါဘူးဘုရားမြတ်စွာရဲ့အဘိဓမ္မာကခွဲခြားစိတ်ချပြီးပြလိုက်တဲ့အခါအဝိနေဘောကယုတ်ရှိခုအထက်ကလယုတ် inseparable indivisible ခွဲလို့မရခွဲထားလို့မရတဲ့ယုတ်ရှိခုရဲ့အပေါင်းဟာအခြေခံအပြင်ယုတ်ပဲလို့ဆိုတာနားလည်လာရ နန္တရားပိုင်းကိုကြည့်ရင်လည်းရှိခုနဲ့အခြေခံဖွဲ့စည်းထားပြီးယုတ်တရားပိုင်းကကြည့်လို့ရင်လည်းရှိခုနဲ့ပဲအခြေခံဖွဲ့စည်းထားတဲ့ထိုအခြေခံပြီးတော့ဖွဲ့စည်းထားတဲ့ယုတ်တရားနန္တရားတွေကိုပဲသူရဲ့ငါရဲ့ပုဂ္ဂိုလ်တ္တဝါရဲ့လို့ဒီလိုအထင်အမြင်တွေပေါ်မှာယက်တံပြီးတော့ဒီတဲ့ပို့ပြီးတော့မသိနိုင်ကြတော့ဘူးဟောဗိဓမ္မာသင်လိုက်တာနဲ့တကြိုင်နဲ့ အလုံးသိနေကြတဲ့အထင်အမြင်ဆိုတဲ့အပေါ်ရန်အသေးတွေကိုဖြတ်ကျော်ပြီးတော့အတွင်းအနှစ်ချက်တဲ့သဘာဝတရားကလေးတွေရဲ့တစ်ခုစီတစ်ခုစီရဲ့ characteristic individual characteristic လို့ခေါ်တဲ့သဘာဝလက္ခဏာလေးတွေကိုသိရှိပြီးတော့လာတာဒါအဘိဓမ္မာသင်မှသိလာတဲ့သဘာဝတရားလေးတွေပါအဲ့ဒီလိုသဘာဝတရားလေးတွေကိုအသေးစိတ်သိအောင် အဘိဓမ္မာတရားကရှင်းလင်းပြလို့အဘိဓမ္မာတရားကိုရှင်မဘုဒ္ဓဂေါတမိတ်ရှိတယ်ဒဂရဆရာကြီးကမိတ်ရှိတယ်ပဗေဒတောဒေသနာခွဲခြားစိတ်ချံပြီးတော့ဟောတဲ့ဒေသနာမျိုးဖြစ်တယ်တဲ့ပဗေဒတောဒေသနာကနဝိနိဘောကပဋိသင်္ဗိဒညာနာဝဟအဘိဓမ္မာဒေသနာတော်ဟာခွဲခြားစိတ်ချပြီးတော့ ဟောတာဖြစ်တော့ကြောင့်ကနဝိနိဘောကတခုတည်းလို့ထင်ရလောက်အောင်လုံးခဲနေတဲ့အရာဝတ္ထုတခုကြီးကပေါင်းစုထားတဲ့အတွက်ကြောင့်တခုတည်းလို့ထင်နေရတဲ့ကနလို့ပြောရတဲ့ compactness အဲ့ဒီ compactnessလို့ခေါ်တဲ့တခုတည်းလို့ထင်နေရတဲ့အရာဝတ္ထုကိုပဲခွဲခြားစိတ်ချပြီးပြောနိုင်လာတယ် ဒီစိတ်ဆိုတာတခုတည်းမဟုတ်ဘူးအနည်းဆုံး၈ခုနဲ့ဖွဲ့စည်းထားတာရုပ်ဆိုတာလည်းတခုတည်းမဟုတ်ဘူးအနည်းဆုံး၈ခုနဲ့ဖွဲ့စည်းထားတာမြင်မှုလေးတမုံနေပင်နဲ့၈ခုနဲ့ဖွဲ့စည်းထားတာလို့ဆိုတာအဘိဓမ္မာသင်လိုက်တဲ့အခါတမန်အမြင်နဲ့ထူးခြားတဲ့အမြင်လေးတွေကိုရလာဒီအမြင်မျိုးလေးတွေကိုရ အဲ့ဒီအမြင်မျိုးရလာတဲ့အခါဒီတဲ့အစဉ်မြင့်တဲ့အမြင်ပါရတော့ဆိုပဋိသင်္ဘိဒညာနာဝဟာအနာလတိကနောလိအရာရာကိုခွဲခြားပြီးတော့ခွဲခွဲခြားခြားကွယ်ကွယ်ပြားပြားတိတတ်တဲ့အတိညာမျိုးညာနာပုဂ္ဂိုလ်ရင်းတော်မှာပဲပဋိသင်္ဘိဒညာဆိုတာရနိုင်တာမဟုတ်ဘူးအလုံးညာဉာဏ်တွေထမြင့်တဲ့ညာနာပုဂ္ဂိုလ်မျိုးမြမျိုးမတ်တာ ဒီပရိသတ်ဗိဒညာဆိုတာရဟန္တာပုဂ္ဂိုလ်တိုင်းတော့မရနိုင်အဲ့လိုမရနိုင်တဲ့အတိညာမျိုးကိုရရှိစေတတ်တဲ့အဘိဓမ္မာဒေသနာတော်ကိုခုလိုစီးပူးကြရတယ်ဆိုတာနှုံကံကောင်းနေအလုံးကိုရတော်တယ်တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်အခုဘိဓမ္မာသင်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်များဟာအဘိဓမ္မာကျောင်းတော်သူကျောင်းတော်သားများအဘိဓမ္မာသာသင်သားများ ဓိဋ္ဌိမှာဆရာများဟာတနေ့တစ်ချိန်ကြတော့အမြင့်ဆုံးအဆင့်ကိုရောက်ကြမယ်ဆိုရင်ပဋိသမိရာညာနာပတ္တပုဂ္ဂိုလ်ထူးတွေဖြစ်မှာပဲလို့ဘုရားစောင့်ဆောင်ပေးတာတော့ဆိုဟောဒီအဘိဓမ္မာသင်္ဍအဘိဓမ္မာသင်ယူခြင်းကနေစောင့်ဆောင်ပေးတော့မှာပါဒါကြောင့်မို့လို့ရှင်မဘုဒ္ဓဘောဓအထက်ကရာမအတိလင်းရေးထားတာအဘိဓမ္မေသုတ်ပတိပန်သော ပညာတံပရံနေတ္တရဲ့စတ္တတောပဋိသင်္ဗိဒါပါပုနာတိတဲ့အဘိဓမ္မာကိုစနစ်တကျသင်ကြားလေ့လာမှတ်ရှုကြမယ်ဆိုလို့ရှိရင်အသိဉာဏ်ရတဲ့နဲ့ပြည့်စုံလာနိုင်တဲ့ပညာရည်တွေတိုးတက်မြင့်မားလာနိုင်တဲ့နောက်ဆုံးအမြင့်ဆုံးပညာဖြစ်တဲ့ပဋိသင်္ဗိဒါဉာဏ်ကြီးအောင်ရောက်ရှိသွားနိုင်တယ်လို့ဒါအဘိဓမ္မာသင်ရခြင်းအကျိုးကျေးဇူးတစ်ခုအနေနဲ့ ဒီတစ်ပတ်ကအကျိုးကျေးဇူးတွေရှိပါတယ်။အဘိဓမ္မာတရားတော်ဟာအနွန်လေးနဲ့လို့အဘိဓမ္မာသဘာဝတရားတွေကိုဆင်ញင်စဉ်းစားလိုက်လို့ရှိရင်တလောကလုံးကြီးတစ်ခုလုံးဟာအရာခတ်သိမ်းဟာမြင်ရပဲကျယ်ပြန့်နေစေကမူအဘိဓမ္မာဆိုတဲ့ဘောင်တစ်ခုတည်းတွင်လိုက်လို့ရှိရင်အလုံးဟာကျုံးဝင်သွား။ပင်လေကြီးကနယ်လက်နဲ့တည်းကျယ်လေးကျယ်တယ်လို့ပြောကြတယ်။ ဆိုတော့အဘိဓမ္မာဆိုတဲ့ဘောင်ကြီးထဲမှာထည့်လိုက်လို့ရှင်ပင်လေကြီးကကျင်းကျင်းလေးဖြစ်သွားနိုင်တယ်။ဒါကြောင့်မို့လို့တီဟိုကျောင်းကနေပြီးတော့အိန္ဒိယမဟာဘောဓိကျင်းကိုသွားရောက်ဖူးမြော်ဖို့ဆိုပြီးတော့ကတိန်ဘယမဟာဒိတ်တမထေကြီးကတီဟိုကန်းကြီးကနေပြီးတော့အိန္ဒိယနိုင်ငံဘက်ကိုကူးလာ။လေသိမ်းမောင်းနဲ့ဟိုဘက်ကိုဖြတ်ကူးတဲ့အခါကျတော့ပင်လေပြင်းကြီးကို ဖြတ်ကူးရတော့ပင်လယ်ပြင်ကြီးကိုရှုစားပြီးသူ့စိတ်ထဲမှာဘလို့တွေးမိတယ်လဲဆိုရင်အော်ဟောဒီပင်လယ်ပြင်ကြီးဟာအမတ္တမှကျယ်ပြောတယ်နဲ့လက်နဲ့တယ်။နိုင်လုံးကြီးတွေကလည်းပဲပင်လယ်ပြင်ကြီးတစ်ခုလုံးဖုံးလွှမ်းနေလောက်အောင်ကြီးမားကြပါပေတယ်။သို့တော့ပဋ္ဌာန်းကျမ်းကြီးကိုလေ့လာစဉ်ကပဋ္ဌာန်းကျမ်းကြီးရဲ့နိနာနေတရားတွေကိုဆင်ញင်စဉ်းစားကြည့်လိုက်တဲ့အခါကျတော့ ပဋ္ဌာန်းကျမ်းလောက်ပဲနဲ့မလဲပင်လယ်ပြင်ကြီးကျယ်တယ်ဆိုတာလည်းပါဟုတ်မလဲအကန့်တတ်တွေရှိနေတာပဲဟိုဘက်ကန်ဒီဘက်ကန်ဆိုတဲ့အကန့်တတ်တွေရှိနေတယ်နဲ့တယ်ဆိုတာလည်းအကန့်တတ်ရှိပဋ္ဌာန်းကျမ်းကြီးနဲ့တယ်ဆိုတာတော့လိုက်လို့ကိုမမိဘူးအကန့်တတ်ကိုပေါ်ထုတ်နိုင်ဘူးဟိုဘက်ကန်ဒီဘက်ကန်ဆိုတာကိုလည်းလက်လမ်းမမိဘူး ရသော်ဘုရားရဲ့ဉာဏ်တော်ကြီးနဲ့ထုတ်ဖို့ဟောထားတာတဲ့ဒီပဋ္ဌာန်းကျမ်းကြီးဟာအလွန်အလွန်လေးနက်ပြီးတော့ဟောဒီလိုင်းလုံးကြီးများမကကြီးမားလာတဲ့နီးနေရာတွေနဲ့ဖုံးလွှမ်းထားတဲ့ပဋ္ဌာန်းကျမ်းကြီးအဘိဓမ္မာထဲမှာအနာကအနေနဲ့ဘုရားမြတ်စွာဘုရားအမြင့်ဆုံးအနေနဲ့ဟောထားတဲ့ဟောဒီပဋ္ဌာန်းကျမ်းကြီးဟာကိုပြီးတော့နက်နဲပြီးပို့ပြီးတော့ကျယ်ပြန့်တယ်လို့သူ့စိတ်ထဲမ ပြီးတော့ဒီတက်တာအဲ့ဒီပီတိလိုင်းလုံးကြီးတွေကိုမြစ်တဲ့တဘာဝဝိပဿနာဉာဏ်ဖြင့်အဘိဓမ္မာအတိခြေခံထားတဲ့ဝိပဿနာဉာဏ်နဲ့ဆင်ញံစဉ်းစားလိုက်ပြီးတဘာဝပီတိရဲ့အခြေအနေကနေစပြီးသင်္ခါရတရားအလုံးရဲ့အခြေမြစ်တွေကိုနားလည်ပြီးမမြဲတဲ့သဘောတွေဆင်းရဲတဲ့သဘောတွေကိုမပိုင်တဲ့သဘောတွေကိုချိန်ပြီးတော့ Nessa doga, nada, so that like a lion, singing, don't that kind, now so my yana go go yip dog with it. Oh. Tabidamaya, lean and move, since I own it. Since I be Piti line don't tie, I got nebby, yana chipare, sura. Atta dalini, attakata. Nida na kata. The expositor, English, pianta, teva. See that, madame, do you ever? ဒါကြောင့်မလို့ဒီဝိဓမတေနန္ဒာတွေတဲကလည်းပဲအဝိဓမတရားတော်ကြီးကိုလေ့လာရင်းကနေပြီးတော့အမတန်တန်တဲ့ပြီးခြေပြန့်လှတဲ့အဝိဓမတရားတွေကိုဆင်ရင်သုံးသပ်ကြပြီဆင်ရင်သုံးသပ်ပြီအခုလို့တရားတို့တရားမြတ်ဆိုတာရနိုင်တယ်လို့တို့တင်ရတဲ့အဝိဓမတရားဟာအလုံးအလုံးတန်ဖိုးရှိလာပါလားလို့စိတ်ထဲကဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ အဘိဓမ္မာတရားမိမိတို့ရဲ့နေရင်တဲ့နှလုံးသားထဲမှာကျေပြန့်တဲ့ကျေပြန့်လာပြီးအသိပညာတွေတိုးတဲ့တိုးအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းစာဓုအာ